တနက်နေ့ပြစ်ခတ်ခံရတဲ့ကိုရဲလေးနိုင်ဟာနိုင်ငံတကာလူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ Plan International အဖွဲ့ရဲ့ဒေသဝန်ထမ်းတစ်ဦးဖြစ်ပါတယ်။သူဟာမင်းပြမြို့နယ်ရွှေတမာကြီးရွာကဖြစ်ပြီးလွန်ခဲ့တဲ့3နှစ်လောက်က Plan International အဖွဲ့မှတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့မိသားစုကပြောပါတယ်။မနေ့ည9နာရီလောက်မှာတမတော်စစ်ကြောင်းလုံခြုံရေးယူထားတဲ့ကြောက်ရွံ့ကြီးရက်ွက်လမ်းကနေဆိုင်ကယ်မောင်းလာရမှာတမတော်ကပြစ်ခတ်လိုက်တာဖြစ်ပါတယ်။ဒီဖြစ်ရဟာရခိုင်ပြည်နယ်မှာအခုနှစ်အတွင်းအေအေနဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲကာလတလျှောက် INGO ဝန်ထမ်းတို့ပထမဆုံးချိန်ပြစ်ခတ်ခံရတဲ့ဖြစ်စဉ်တစ်ခုလည်းဖြစ်ပါတယ်။ပြစ်ခတ်ခံရတဲ့နေရာဤမှာရှိနေတဲ့မျက်မြင်တဦးကကိုရဲလင်းနိုင်ဟာဆိုင်ငယ်ကိုအချိန်ပြင်းပြင်းနဲ့မောင်းလာတဲ့အတွက်တပ်မတော်သားတွေကလမ်းခေါ်လို့အချိန်လွန်ပြီးမှနောက်လဲဖို့ကြိုးစားရမှာပြစ်ခတ်ခံရတာလို့ပြောပါတယ
်။ဆိုင်ငယ်ကလည်းတို့ကချင်းခက်များများနဲ့မောင်းလာတဲ့ခါကျတော့ပြန်ပြီးတော့ဟိုဘေးအုပ်လေးကမှသူကအရင်စုကြီးအုပ်လိုက်လို့မရဘူးလေသူကပေါက်လေးပါမှဆိုတော့သူဘေးအုပ်ရင်အုပ်ရင်နဲ့အချိန်ပြင်းနေတယ်ဟိုအရှိ့ကိုနည်းနည်းကြော်သွားကြော်သွားတော့သူပြန်လှည့်လာဖို့အလုပ်မှသူကကြည့်လိုက်တာပေါ့
ညပြန်တဲ့တေကသူ့ရဲ့လုံခြုံရေးကိုစိုးရင်လို့ဆိုပြီးသူ့ရဲ့နာမည်ကိုတော့ဖော်ပြခွင့်မပြုပါဘူးကိုရဲလင်းနိုင်ဟာတနက်နဲ့ပြစ်ခတ်ခံရလို့ဘဘက်ရင်အုံမှာကြည်စံထိမှန်သွားပြီးတဲ့နောက်တမတော်နဲ့ရဲတပ်ဖွဲ့ကပဲမြောက်ဦးစေးရုံကိုမနေ့ညကပို့ဆောင်ပေးခဲ့တယ်လို့သိရပါတယ်။တရက်ကြည်စံကြောင့်ကိုရဲလင်းနိုင်ရဲ့အဆုတ်နဲ့နှလုံးသွေးကြောတွေကိုပါထိခိုက်သွားတာကြောင့်စိုးရင်စရာအခြေအနေဖြစ်တယ်လို့မိသားစုကပြောပါတယ်။ကိုရဲလင်းနိုင်ရဲ့အမဖြစ်သူဒေါ်ရီရီမြင့်ကဒီကနေ့မနေ့ကစစ်တွေမြို့မှာသတင်းတော့တွေကိုအခုလိုပြောပါတယ
်။စိုက်စကားစားဖို့လို့ဆိုကောက်ကောက်ကောက်တော့တယ်လိုက်ရေပဲပြောရဇာဇာဟဖယ်လေးစင်မာကပဲပြောအာလဲကျွန်တော်ကတန်းတန်းဆိုလုံးမတန်းလဲရဟနလို့ပိုင်လဲရစားလဲဒါရာတို့ရေကောက်ကောက်ဆိုးရရပါဒါရမှာဦးကဆာဝံငါတို့ရေဆိုးရရလို့စိုက်တူကိုပို့လိုက်စားပါ
တမတော်သားတဦးကတော်တော်ကံကောင်းသွားတယ်တဲ့အဲ့ဒီလိုပြောတယ်။ဘာဖြစ်လို့လဲဆိုပြီးပြန်ပြီးတော့ကျွန်တော်တို့ကရက်ရက်ပြောပေမဲ့မရက်လို့ပြစ်လိုက်ရတာလို့ပြောတယ်။တန်ရာကတော့တော်တော်စိုးရင်ရပါတယ်။ညာဦးကဆရာဝန်ကစိုးရင်ရတယ်ဆိုပြီးစစ်ထွေစေးရုံကိုပို့လိုက်တာပါလို့သူကရခိုင်ဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်
။ကိုရဲလင်းနိုင်ကိုဒီကနေ့မနက်ကစစ်တွေစေးရုံကြီးကိုမပို့ခင်ရဲတပ်ဖွဲ့မြို့နယ်တရားသူကြီးတွေကိုစေးရုံကိုခေါ်ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်လိုက်တယ်လို့မိသားစုကပြောပါတယ်။ဒါပေမဲ့ဘာကြောင့်အမှုဖွင့်တယ်ဆိုတာကိုတိတိကျကျအတိပေးပြောဆိုတာမရှိဘူးလို့မိသားစုဝင်တွေကပြောပါတယ်။ကိုရဲလင်းနိုင်ရဲ့အဖေဦးတာချမ်းအောင်ကအခုလိုပြောပါတယ
်။အကျံဖက်လည်းဖောင်းထွက်တယ်လို့ပြောတယ်သူတို့ကပြောတော့ကတော့လေတရားသူကြီးကပြောတယ်တရားသူကရမန်ဆင်းနေပြလိုက်တယ်ဒီမှာတို့လာဖို့အတွက်ရဲကလုံဆွေးရှာရောက်ပြလိုက်တယ်ပုံမှန်တော့လည်းတော့ကျွန်တော်တို့မသိဘူး
။ဒါရရထားတဲ့ကိုရဲလင်းနိုင်ကိုရဲတပ်ဖွဲ့လုံခြုံရေးတွေယူပြီးအချုပ်သားလူနာအဖြစ်စစ်တွေစေယုံကြီးကိုပို့ဆောင်လိုက်တာဖြစ်ပါတယ်။ကိုရဲလင်းနိုင်ပြစ်ခတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့အေအေရဲ့ပြောခွင့်ရှိသူခိုင်သူခါက
အကြမ်းဖက်ခံရတဲ့လူကိုအကြမ်းဖက်တဲ့လူကနေပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲတယ်ဆိုတဲ့ဥစ္စာကဒါတော်တော်လေးတိုင်းပြည်မှာဝန်းနေစရာကောင်းတဲ့ကိစ္စဗျ။ဟိုတရားဥပဒေဟာဘယ်လောက်ထိနေပြီးတော့ဆိုးဆိုးဝါးဝါးပြောင်းပြန်နေဖြစ်နေတယ်လဲနော်။တရားရေးရာဟာဘယ်လောက်ထိပြည့်စည်နေပြီလဲဆိုတဲ့ဥစ္စာဒီဟာတွေကနေပြီးတော့ဖော်ပြနေတယ်လို့ကျွန်တော်အဲ့လိုပဲပြောချင်တယ်ဗျ။အဲ့ဒီနေရာမှာပြည်သူလူထုတွေအများကြီးရှိတယ်။ဒါမြောက်ဦးမြို့ထင်းမှာနော်စစ်မြေပြင်မဟုတ်ဘူး။သူတို့ကနေပြီးတော့တိတ်တမြလူကိုအကုန်လုံးကိုနေပြီးတော့ရန်သူလို့တတ်မှတ်လိုက်ပြီဆိုတဲ့သဘောမျိုးတွေ့ရတယ်။အဲ့ဒါကြောင့်မို့လို့ဗမာပြည်ဟာနိုင်ငံတကာအလေမှာဘယ်သူမှနေပြီးတော့သူတို့ပြောတာကိုအယုံကြည်မရှိဘူးဖြစ်နေတာဒီဟာကြောင့်ပဲ
။အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တိုင်ဦးစီးဘုံမကြီးဝန်ဆောင်ဦးကတော့အခုလိုပြောပါတယ
်။၆လမ်းပြီးတော့မှဟောလာဟန်တားလိုက်တဲ့အခါမှာဒီကောင်လေးကိုမှန်သွားတယ်အကြက်မှန်သွားတယ်။ဟောမှန်သွားတဲ့တော့မှကျွန်တော်တို့ကဆက်လိုက်တယ်ဆက်လိုက်တဲ့အကြောင်းဒီကောင်လေးစီကဘာရလဲဆိုလို့ချင်းလက်ပြပုံရတယ် laptop တစ်လုံးရတယ်လက်တော့ကတော့ဟလာစစ်တော်စစ်နေပြီပေါ့အရင်နဲ့ဆက်ဆံမှုရှိသလားမရှိဘူးလားဒါကတော့စစ်တဲ့ဘောမှာမူတည်ပြီးတွေ့နေမယ်လက်ပုလက်ကြမိတာလေသူ့ရဲ့ဆိုင်ငယ်2ပေါက်ဆက်ရနေပြီတော့မှလက်ပြပုံတွေ့တော့ဒါကြောင့်မလို့လက်ပြပုံတွေ့တဲ့အတွက်ကြောင့်မလို့သူ့ကိုကျွန်တော်တို့ကအကြမ်းဖက်တိုက်ဖက်ရေးဥပဒေနဲ့အရေးကြီးခြင်းဖြစ်တယ
်ကိုရဲလင်းနိုင်ရဲ့မိသားစုဝင်တွေကတော့လက်ပြပုံတွေ့တယ်ဆိုတဲ့အချက်ကိုငြင်းဆိုကြပါတယ်ကိုရဲလင်းနိုင်ရဲ့အမဖြစ်သူဒေါ်ရီရီမြင့်ကကိုရဲလင်းနိုင်မှာလက်ခံဖုန်းတစ်လုံး၊ငွေ၄သိန်း၊ laptop တစ်လုံးနဲ့ဘဏ်ကတ်တစ်ခုကလွဲလို့ကျန်တာဘာမှမပဘူးလို့ပြောပါတယ်။ရန်ကုန်မြို့အခြေဆိုင် Plan International အဖွဲ့ရဲ့မြန်မာဌာနကိုယ်စားလှယ်ရုံးကို RFA ကဆက်သွယ်မေးမြန်းရမှာအသေးစိတ်ကိုစုံစမ်းနေစေဖြစ်တာကြောင့်လက်တလောပြောဆိုတိုင်မှာမဟုတ်ဘူးလို့တာဝန်ရှိသူတို့ကတုံ့ပြန်ပါတယ်။
အဲဒီဥစ္စာကလည်းကျွန်တော်တို့ရဲ့ CMT ရဲ့ investigation မှာရှိနေတဲ့အခါကျတော့ကျွန်တော်ပြောဖို့အဆင်မပြေဘူးခင်ဗျ
။မနေ့က INGO ဝန်ထမ်းတဦးဖြစ်တဲ့ကိုရဲလင်းနိုင်ကိုပြစ်ခတ်ခဲ့တဲ့တပ်မတော်စစ်ကြောင်းကမြောက်ဦးမြို့နယ်တန်ခမဟာနာယကဆရာတော်ဦးခေမာစာရသတင်းသုံးတဲ့ရွှေထီးဆောင်ကျောင်းတိုင်းနဲ့မြင်းကုံတန်းကျောင်းတိုင်းလို့အများသိကြတဲ့ဇေယသိတိဖုံးတော်ကြီးကျောင်းတွေကိုရှောင်းတခင်ဝေရောက်စစ်ဆေးခဲ့ပါတယ်။ ေအဖွဲ့နဲ့ပတ်သက်လို့သတင်းကွန်းဆက်အရဆိုပြီးတော့ဆရာတော်တွေရဲ့အိတ်ခမ်းအတွင်းအပြင်ဗီဒီယိုတက်တာစတာတွေကိုအချိန်နှစ်နာရီလောက်ကြာအောင်အသေးစိတ်မှွေနှောက်ရှာဖွေစစ်ဆေးခဲ့တာဖြစ်ပါတယ်ဒါပေမဲ့တန်းလုံစားဘာမှမရှိတာကြောင့်စစ်ကြောင်းအရာရှိတွေကဆရာတော်တွေကိုတောင်းပန်လျှောက်ထားပြီးပြန်သွားတယ်လို့ဆရာတော်ကြီးတွေက RFA ကိုမိန့်ပါတယ်။ရောင်းမြို့နယ်တန်ခမာနိုင်ကဆရာတော်ဦးခေမာစာရကတမတော်ကတင်ကမကင်းတဲ့အမြင်တွေနဲ့ညအချိန်မတော်လာရောက်မှွေနှောက်ရှာဖွေတာဟာဘာသာရေးအပေါ်အများပြည်သူယုံကြည်မှုကိုထိခိုက်စေသလိုဆရာတော်ကြီးတွေရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတာကြောင့်ဒါမဖြစ်သင့်ဘူးလို့မိန့်ပါတယ်။အနောက်ပိုင်းတိုင်းစစ်တနာချုပ်တိုင်းဦးစီးဘုံမူကြီးဝင်းစော်ဦးကတော့အေအေနဲ့ပတ်သက်လို့ဖမ်းဆီးထားသူတွေရဲ့သတင်းကွင်းဆက်တွေအရဖုန်ကြီးကြောင်းတွေကိုအခုလိုဝင်ရောက်ရှာဖွေတာလို့ပြောဆိုပါတယ်။ဆရာတော်ကြီးတွေရဲ့ဂုံတိခါကိုထိခိုက်စေတယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်လို့ RFA ကမေးမြန်းရမှာတော့ဒီချက်နဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုတာမရှိခဲ့ပါဘူး။ရခိုင်ပြည်နယ်မှာအခုနှစ်အတွင်းတနက်နဲ့ပြစ်ခတ်ခံရတာလက်နက်ကြီးကြီးစံထိမှန်တာမိုင်းကွဲတာစတဲ့ဖြစ်ရတွေကြောင့်ဒီကနေ့အထိတေဆုံးသူ90ကျော်ရှိပြီးဒဏ်ရာသူဥယေကတော့100ကျော်ရှိပါတယ်။တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်အသီးသီးကနေစစ်တွေဆေးရုံကြီးကိုအရေးပေါ်တက်ရောက်ကူတာခဲ့သူဥယေဟာအခုနှစ်အတွင်း48ဦးရှိခဲ့ရာကနေအခု9ရက်နေ့ဟာ48ဦးမြောက်လူနာတူဖြစ်ပါတယ်ခင်ဗျာ။